ရုရှားသမ္မတဗလာဒီမီယာပူတင်ကနျူကလ িয়ার တားစီးဆိုင်ရာရုရှားတပ်တွေကိုအစစ်မြင့်သတိပေးချက်တက်လှမ်းတဲ့အမိန့်ထုတ်ပြန်ထားလိုက်ချိန်မှာပဲယူကရိန်းကရုရှားနဲ့ဆွေးနွေးမှုတွေကိုဘယ်လာရုစ်နယ်စပ်မှာကျင်းပဖို့အတွက်သဘောတူလိုက်ပါတယ်။ယူကရိန်းကိုရုရှားချူးကျော်မှုကြောင့်အနောက်နိုင်ငံတွေနဲ့တင်းမာမှုတွေတိုးလာနေချိန်မှာပဲသမ္မတပူတင်ကတိုက်ခိုက်ရေးအထူးတပ်ဖွဲ့တွေမှာနျူကလ িয়ার တားစီးတပ်တွေကိုပါထည့်သွင်းချထားဖို့ရုရှားကာကွယ်ဝင်ကြီးကိုတနင်္ဂနွေနေ့မှာပြောကြားခဲ့တာပါ။နေတိုးခေါင်းဆောင်တွေဟာရုရှားစီးပွားရေးအထိနာစေမဲ့ဒဏ်ခတ်မှုတွေချမှတ်ပြီးရန်လိုတဲ့ကြေညာချက်တွေထုတ်ပြန်နေတယ်လို့လည်းရုရှားအရာရှိတွေကပြောခဲ့တာပါ။သမ္မတအင်ဂျီပြောခွင့်ရဂျန်ဆာကီကတော့သမ္မတပူတင်ဟာမရှိတဲ့ချင်းချောက်မှုတွေကိုဖန်တီးပြီးသူ့ရဲ့ရန်လိုတဲ့လုပ်ရက်တွေထပ်ပြီးလုပ်ဖို့ကြိုးစားနေတာဖြစ်ကြောင်းတကယ်ဆိုရုရှားကိုနေတိုးကရောယူကရိန်းကပါဘာမှချင်းချောက်ထားတာမရှိကြောင်း ABC ရုပ်သံအစီအစဉ်ကိုပြောဆိုခဲ့ပါတယ်။အချင်းနဲ့အမေရိကန်ကာကွယ်ရေးအရာရှိတဦးကလည်းအခုလိုနျူကလ িয়ার တားဆီးရေးတပ်တွေကိုတက်လှမ်းထားဖို့အတွက်ရုရှားရဲ့ဆုံးဖြတ်ချက်ဟာမလိုအပ်တယ်လို့အချိန်ပိုးပြီးမြင်လာစေတယ်လို့သတိပေးပါတယ်။တချိန်တည်းမှာပဲယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကရုရှားနဲ့ကြိုတင်ကန့်သတ်ချက်တစုံတရာမရှိတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုစတင်ဖို့ပရီပရက်မြစ်အနီးဘယ်လာရုစ်နယ်စပ်ကိုကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဆီလွတ်ဖို့သဘောတူကြောင်းကျင်ညာချက်ထုတ်ပြန်ပြောဆိုပါတယ်။အစောပိုင်းကတော့ရုရှားဟာယူကရိန်းကိုတိုက်ဖို့အတွက်ဘယ်လာရုစ်ကနေလှုပ်ဆောင်တာကြောင့်ဘယ်လာရုစ်မှာပြုတ်လုပ်မဲ့ဆွေးနွေးပွဲကိုတက်မှာမဟုတ်ကြောင်းယူကရိန်းသမ္မတကပြောကြားခဲ့တာပါ။